ထိုင်နိုင်ငံမှာတော်ဝင်မိသားစုတွေအပေါ်ဝေဖန်ပြောဆိုခွင့်မရှိဘူးဆိုတဲ့ဥပဒေကိုချိုးဖောက်မှုနဲ့ဝန်ကြီးချုပ်ဟောင်းတပ်စင်ရှင်နဝါကိုတရားစွဲဖို့ပြင်ဆင်နေကြောင်းအစိုးရရှိနေတွေကပြောကြားလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းတပ်စင်အနေနဲ့သူ့အပေါ်တင်ထားတဲ့စွဲချက်တွေကိုလာမယ့်ဇွန်လ18ရက်နေ့မှာတရားရုံးမှာလာရောက်ထပ်ဆိုရမယ်လို့ရှင်းနေချုပ်ရုံးကအရာရှိတွေကဒီကနေ့မေလ29ရက်နေ့မှာပြောပါတယ်။မစ္စတာတပ်စင်ဟာလက်ရှိကိုဗစ်ရောဂါကူးစက်နေတဲ့အတွက်ဒီကနေ့ရုံးချင်းကိုတော့မလာနိုင်ခဲ့ဘူးလို့သူ့ရှင်းနေကပြောပါတယ်။2015ခုနှစ်တွင်တောင်ကိုရီးယားနိုင်ငံမှာနိုင်ငံသားတင်းတောက်တင်နဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းသူပြောဆိုခဲ့တဲ့အချက်တွေကြောင့်မစ္စတာတပ်စင်ပေါ်ဆွဲချက်တင်လိုက်တာဖြစ်ပါတယ်။ထမ်းပီရင်နဲ့တော်မီသားစုတွေအပေါ်ဝေဖန်ပြောဆိုခြင်းတားမြစ်ထားတဲ့ဥပဒေကိုချိုးဖောက်မှုနဲ့လူပေါင်း290လောက်ဆွဲချက်တင်ခံခဲ့ရပြီးပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။ဒီအမှုအပြင်ဝန်ကြီးချုပ်ဟောင်းတပ်စင်အနေနဲ့ကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်မှုနဲ့လည်းဆွဲချက်တင်ခံထားရတယ်လို့အစိုးရအရာရှိတွေကပြောပါတယ်သူ့ပေါ်တင်ထားတဲ့အပြင်အကျင့်ပြတ်ချစားမှုဆိုင်ရာဆွဲချက်တွေကိုတင်ဆောင်ပြီးဝန်ကြီးချုပ်ဟောင်းတပ်စင်ဟာပြပမှာ15နှစ်ကြာနေထိုင်ခဲ့ရာကမနစ်ဩဂုတ်လကထိုင်းနိုင်ငံကိုပြန်လာပြီးအဖမ်းခံခဲ့ပါတယ်ဒါပေမဲ့သူကြားခံရမယ့်ရှင်းနှစ်အတွက်လက်အနှဲငယ်သာထိန်းသိမ်းခံရပြီးတဲ့နောက်ဘီယင်မဟာဝီဇယလန်ကွန်ကပြည်ထောင်ကိုတနစ်တာကြားခံစီဖို့ရှော့ပေါက်ပေးခဲ့ပါတယ်ခင်ဗျာ